ဥမောင်ခမရမြန်မာအစိုးရကိုစီစစ်လက်နက်ပစ္စည်းရောင်းချမှုပြည်ပင်တားဆီးဖို့ကုလသမဂ္ဂကို NCUB နေနဲ့တောင်းဆိုတယ်လို့သိရပါတယ်။ဘာကြောင့်ဒီအချိန်မှမှတောင်းဆိုရတာလဲခမရ
။ဟုတ်ကဲ့ခမရကျွန်တော်တို့ပြောနေတာကြားပါပြီ။ကျွန်တော်အနည်းဆုံးမပြောဘူးဆို10နှစ်လောက်ရှိပါပြီ။ဘာဆိုအပြည့်ပြည့်ဆန်းနေပြီ။ဘာပြောရင်းနှီးမြှုပ်နှံမှုပြုလုပ်ကြတယ်။သူတို့ပြင်းကျွန်တော်တို့ဒီကမ်းလွတ်ဒေသမှာပေါ့နော်ရေနံရဲတောင်းကုန်နဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုပြုလုပ်တဲ့ငွေတွေကဘယ်ဟိုသွားတယ်လဲ။ပြည်သူတွေကအခုဒီ10နှစ်တုန်းကပို့ပြီးငှက်လာတယ်။တပ်မတော်မှရှိတဲ့ရဲဘော်တွေကပို့ပြီးငှက်လာတယ်ပြက်လာတယ်ဆိုတဲ့အနေအထားမှာကြည့်တော့ဒီပတ်ဆံတွေကဘယ်ဟိုသွားတယ်လဲ။ဒီဘက်ကလာတဲ့ဒီဒေါ်လာကတော့ဝင်ငွေတွေအားလုံးကဒီလက်နဲ့ဖိဆောက်ဝယ်သွားနေတာဖြစ်လို့ကြောင့်မလုပ်ပါနဲ့ပြည်ပြည်ဆိုင်ကိုကျွန်တော်တားဖို့ကျွန်တော်တောင်းဆိုပါတယ်။ဒီအချိန်မှာပြည်တွင်းချက်ဖြစ်လာတဲ့ခါမှာတော့လက်တွေ့တာကလည်းရှိနေတဲ့အတွက်ကြောင့်ဒါကရပ်ဖို့တင်တယ်ရင်းနှီးမြှုပ်နှံမှုတွေရပ်ဖို့တင်တယ်ဒီပြည်ပြည်ဆိုင်ကလက်နဲ့ရောင်းဝယ်မှုတွေရပ်ဖို့တင်တယ်ဆိုတော့ခေတ်ဟာပေါ်ပေါ်ထင်ထင်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တင်ပြခြင်းဖြစ်ပါတယ
်။လုံခြုံရေးကောင်စီပေါ့လေအထူးသဖြင့်အဲ့ဒီမှာကရုရှားနဲ့တရုတ်ကဗီဒီယိုအာဏာကိုကင်ဆောင်ထားတဲ့တိုင်းပြည်ကြီးနှစ်ခုဖြစ်တဲ့အတွက်မြန်မာပြည်လိုတိုင်းပြည်မျိုးကိုဒီစစ်လက်နက်ပစ္စည်းတင်ဖို့ရောင်းချမှုပိတ်ပင်ပေးဖို့တောင်းဆိုမှုဟာတကယ်လက်တွေ့ကျပါသလားခင်ဗျ
။ကျနိုင်ပါတယ်ခင်ဗျ။တခုရှိတာကအခုကျွန်တော်တို့မြန်မာပြည်မှာပေါ့နော်တော့အောင်စားသူကြီးကနေပြီးတော့ဒီလိုပြည်တွင်းစစ်ဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့ရှင်ဂျာကနေပြီးဝင်ပြီးဆောင်ရွက်ပေးမယ်ဆိုတဲ့ကိစ္စကိုတင်ပြတယ်။ဒီတင်ပြတဲ့ကိစ္စနဲ့ပတ်သက်လို့ရှင်လေတိုင်းနာကောင်းဆောင်တွေတိုင်းနာအဖွဲ့အစည်းတွေအားလုံးကလိုလားတယ်။ဒါကဖြစ်နိုင်တဲ့အနေအထားရှိတယ်။ဒါကိုဆက်ပြီးတော့ကြိုးစားတော့ပါအားလုံးကပြောနေကြပါတယ်။ဒီနေ့ကျွန်တော်တို့နားလည်တာကတော့ပေါ့နော်ဦးလက်ရှိရှိနေတဲ့ဒီဦးသိန်းစင်ဆိုကတချို့တပိုင်းကလည်းပြည်တွင်းစစ်ကိုမလုပ်ချင်တော့ဘူး။ဒါဒီလိုအားလုံးဒုက္ခရောက်လက်ဆက်နေတဲ့ရှေ့အတွက်ကြောင့်ကျွန်တော်တို့အများအတောင်းဆုံနေတဲ့နောက်ကုလသမဂ္ဂမှာအတိမတ်ပြထားတဲ့သုံးဖွဲ့ဆိုင်ဆွေးနွေးတဲ့မှာကျွန်တော်နှစ်ပွင့်ပါနော်ဒီဒီမိုကရေစီအားစုတော်ဆန်းစုကြည်ကနေကိုစားပြီးဒီမိုကရေစီအားစုရဲ့နောက်ထပ်တစ်ခါကျွန်တော်တိုင်းကအစုဖွဲ့ရဲ့အားလုံးကဒီပြည်ရေးစင်ငင်းကြိုင်ကိုလိုလားနေတယ်အဲဒီဟာကိုလည်းကျွန်တော်နားလေတလို့ကတော့ကျွန်တော်တချို့တစ်ပတ်ကတမလို့တဲ့ကအရာရှိတွေကအစဒါကိုလိုလားနေတဲ့ကြောင့်ကျွန်တော်တို့သုံးဖွဲ့ဆိုင်မှာနှစ်ပွင့်နဲ့တစ်ပွဲကျော်ကျော်ကဖြစ်နေပြီဒါကိုကျွန်တော်တို့အားလုံးကလည်းအခုလိုစုစုစည်းနဲ့တောင်းဆိုလို့ကုလသမဂ္ဂကတရုတ်ပဲဖြစ်ဖြစ်ဒီရုရှားပဲဖြစ်ပေါ့နော်ဗီဒီယိုတွေကကျွန်တော်ရနိုင်မှာမဟုတ်ဘူး
ကုလသမဂ္ဂဘက်ကရောဗမာပြည်လိုတိုင်းပြည်မျိုးမှာပြည်တွင်းစစ်ရဲဆဲသွားဖို့အတွက်ကိုကမကထပြုပြီးတော့တွန်းအားပေးတဲ့ဟာမျိုးဖြစ်လာနိုင်ကြရှိပါလားခင်ဗျအ
ာဖြစ်လာနိုင်ပါတယ်ခင်ဗျကျွန်တော်ဘာဖြစ်လို့လဲဆိုတော့ကုလသမဂ္ဂအနေနဲ့တော့တကောင်ဒီစူပါပါအနေနဲ့တော့တကောင်နော်သူတို့နိုင်ငံရေးရ politically ဒီတန်တမာရေးရ diplomatic ဝင်ရောက်ဆက်ဖက်လို့အောင်မြင်တယ်ဆိုတဲ့တိစ္ဆာရှော်ရှော်ယူဖြစ်နေတယ်ဗမာပြည်တကူလည်းရှိပါတယ်စစ်ရေးမပါဘဲနဲ့ diplomatic intervention ပေါ့နော်တိုင်းတမာရေးနဲ့လုပ်မယ်ဆိုလို့ရှိရင်အောင်မြင်နိုင်တဲ့အနေအထားကဗမာပြည်တပြည်တည်းရှိတယ
်နိုင်ရှင်ကြည့်လိုက်မယ်ဆိုရင်စစ်အစိုးရအုပ်ချုပ်သွားတဲ့အနှစ်20ကျော်အတွင်းမှာယာယီငင်းငယ်ရေးဘောဒုစာချုပ်ချုပ်ဆိုခဲ့ကြရရှိတယ်။ဘာကြောင့်အစိုးရအသက်ပြီးမှမှလက်နက်ကင်တိုက်ပွဲတွေပြန်ဖြစ်လာတယ်လဲလို့ NCUV အနေနဲ့သုံးသပ်ပါလိမ့်မယ်
။ဒါပြည်တွင်းငင်းငယ်မဟုတ်ဘူးခင်ဗျာ။သူတို့ကစစ်စာရေးအတွက်ပြောသူတို့အပြစ်ခတ်ရစေးဆိုစကလုံးကိုသုံးထားပါတယ်။ဆိုတော့အပြစ်ခတ်ရစေးလို့သုံးထားတဲ့အတွက်ကြောင့်ပေါ့နော်။ဒီနေရာမှာနိုင်ငံရေးဒဏ်တူမှုကိုမပေးခဲ့ပါဘူး။ KIO ကနေထုတ်ပြောတာရှိတယ်။မွန်ပြည်သက်ပါတီကထုတ်ပြောတာရှိတယ်။နိုင်ငံရေးဒဏ်တူရေးစကားအပြောမခံရတဲ့အချိန်မှာဘလို့မှတော့ဒါကပြည်လည်းမဲ့ကိစ္စမဟုတ်ဘူး။ဒီညီမျှတဲ့အနေထားမှာထားပြီးတော့မှသာနေဆွေးနွေးမှသာနေဖြစ်နေ။အေးဟဲ့လူတင်လာတာကလည်းကျုပ်တို့ဆွေးနွေးမယ်ဆိုတဲ့သဘောမျိုးနဲ့တော့ဘယ်တော့မှပြည်လည်းမဟုတ်ဘူး။အခုပြည်ငယ်အစိုးရတွေကအလုံးမဖြစ်ပါဘူး။ဘလောက်ပဲသူတို့ရုပ်ောက်ပွဲကြီးဖြစ်ဖြစ်ပါပဲဖြစ်ဖြစ်ကချင်ပြည်နယ်အစိုးရကကချင်ပြည်သူဘုံကျဲခံနေတာကာဝယ်ပေးနိုင်မှုမရှိသေးဘူးခင်ဗျာ။သူတို့ရှမ်းမှာလည်းရှမ်းပြည်မှာရှိတဲ့ဘာပဲဖြစ်ဖြစ်ရှိတယ်ဆိုတဲ့အစိုးရကရှမ်းပြည်သူကိုလာပြီးတော့ဒီလက်လက်နဲ့ပြစ်ခတ်နေကြတဲ့အကြောင်းဒါကိုကာဝယ်ပေးနိုင်မှုအနေထားဖြစ်တော့နိုင်ငံရေးအရာကျွန်တော်တို့တန်းတူယူဆွေးနွေးမှသာလေကျွန်တော်ဖိတ်ဆက်အောင်ပြင်လိုက်မယ်ဆိုတော့ကျွန်တော်ဟိုတင်ပြရတာဖြစ်ပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကဒေါန်ဆန်းစုကြည်ကပြည်တွင်းတကယ်အစစ်မှန်ငြိမ်းချမ်းရေးအတွက်သူ့အနေနဲ့ဘယ်လိုဆောင်ရွက်ပေးရမလဲဆိုတဲ့ဟာကိုသမ္မတဦးသိန်းစင်နဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကိုကမ်းလှမ်းထားတာရှိပါတယ်။လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေဘက်ကရောဘယ်လောက်တိုင်းတာထိဒီလိုကမ်းလှမ်းမှုမျိုးမှာအဆင်သင့်ဖြစ်တယ်လို့ NCUB နဲ့သုံးသပ်ပါလိမ့်ခင်ဗျာ
။ကျွန်တော်တို့နားလည်ချက်ကတော့အခုလုပ်မယ်ဆိုရင်အခုတိုင်းသားနေရာစုတွေအားလုံးကလက်ခံထားတဲ့နေသားရှိပါတယ်။ KNU ကဒုက္ခစောတိဗေတာကပြောထားတာရှိပါတယ်။မွန်ပြည်သက်ပါတီကဥက္ကဋ္ဌနိုင်ထောင်းကိုပြောထားတာရှိတယ်။နောက် KMPP ကကျညာချက်လက်ထွက်ထားတာရှိတယ်လို့ကျွန်တော်တို့ရှမ်းပြည်ဒီ SSC ကလည်းပြောတာရှိတယ်။တိုင်းသားအားလုံးကတော့ကျွန်တော်နားလည်တော့ကတော့စိစက်ဆွေးနွေးဖို့အဆင်သင့်ဖြစ်နေတယ်။အစုအဖွဲ့မျိုးစုံနေနဲ့ရှိကြတာပေါ့ဗျာ။ NCUB နေနဲ့ရှိတယ်။ CNFC နေနဲ့ရှိတယ်။ဒါပေမဲ့အားလုံးကစိစက်ဆွေးနွေးဖို့အဆင်သင့်ဖြစ်နေတယ်။ဒါတည်းမို့တော်စုကိုလည်းယုံကြည်ကြပါတယ်။နိုင်ငံရေးရတော့လည်းကောင်ပို့ပေးရတော့လည်းကောင်ဒါကသမားပြည်ကိုဥဆောင်ပေးတဲ့လူဖြစ်နေယုံကြည်ချက်ဆိုတာကိုလည်းမကြာခဏပြောထားရှိတဲ့အတွက်ကြောင့်ဒေါန်ဆန်းစုကြည်နေနဲ့ဒါဥဆောင်လို့တော့မယ်ဆိုအောင်မြင်မယ်လို့တော့ကျွန်တော်တို့ကယုံကြည်ပါတယ်
။ဥမောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။
ဟုတ်ပါခင်ဗျာကျေးဇူး